စကိုင်းတိုင်းတွင်စစ်ကောင်စီစစ်ချောင်းထိုးတိုက်ခိုက်ခဲ့တဲ့ကမ်ပတ်မျိုးကိုကာကွယ်ရေးအဖွဲ့တွေကပြန်လည်တိုက်ခိုက်သိမ်းယူပြီးအရက်သားတွေပြန်လည်ဝင်ရောက်နိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။တပင်းမျိုးနယ်တဲမှာတော့စစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းမှုစစ်ဆင်ရေးကြောင့်ထောင်နဲ့ချီတဲ့အရက်သားတွေစစ်ပီးရှောင်နေကြရပါတယ်။မကွေးတိုင်းကြောက်ထုမြို့ဘက်မှာလည်းစစ်တပ်ကလေချောင်းကနေတိုက်ခိုက်ခဲ့ကြောင်းဒေသခံတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေတောတောင်တွေထဲမှာတင်းရှောင်နေကြရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွင်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင
်။စစ်တပ်ကစစ်ကြောင်းထိုးလာတဲ့အတွက်တပတ်နေပါတိုက်ပွဲတွေပြင်းထန်ခဲ့တဲ့ခမ်းဘတ်မြို့ကိုဒီဇင်ဘာ15ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်အရက်သားတွေပြန်လည်ဝင်ရောက်နေထိုင်နိုင်ဖို့အတွက်နယ်မြေတွင်ရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြုံရနိုင်တယ်လို့တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာမပေါက်ကွဲသေးတဲ့လက်နက်တွေရှိနေနိုင်သေးတဲ့အတွက်အရက်သားတွေကိုပြန်လည်ဝင်ရောက်နေထိုင်နိုင်ဖို့နေမြေရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ခမ်းပတ်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒီမှာဆက်မှာပေါ့အဲ့ဒီကမြန်မာဒါမှမဟုတ်တောင်ခက်ပေါ်ဖြစ်နေတော့ဒီစစ်ကောင်တွေဖတ်ပြီးသွားကြတယ်ဦးနော်တချို့တွေဒီအလောင်းတွေနဲ့ဒီညချတဲ့ဆိုအဲ့ဒီကဆက်မှာပေါ့လိုက်ရမှာရှင်းနေတော့ခက်လို့တော့နော်ဒီပြည်သူတွေကမြို့ရဲ့ဝန်ဟာလို့အစမပြေသေးဘူးပေါ့နော်ဒါရှင်းနေလို့နေတယ်အဲ့ဒါကြောင့်ကဒီဟိုခမ်းမြို့ရဲ့ဟိုအချင်းကြီးကဆက်ကဆက်ရဲ့လေငင်ပေါ်မှာချနေပေါ့ဆိုတော့ဒီတိကျတဲ့ခက်ပြီးအချင်းကြီးရအောင်မယ်ရှင်ဟုတ်ဟုတ်ဒီနေ့နေ့တော့အချင်းကြီးရအောင်မယ်ရှင်တော့ဆိုတာမြို့ရဲ့မှာလည်းလက်ပုံနေဟုတ်ကဲ့ကျူချာဟာတာနေရာလေးရှိတယ်ဘောနော်ဆိုတော့ဒါလည်းပြန်ရှင်းလို့ပြန်လုပ်နေပြီရှင်
ရှိတဲ့တဲ့ဘတ်ကြော်ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်တပ်ဖက်ကလေကြောင်းနဲ့ဆယ်ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တဲ့အတွေ့နေအိမ်တွေလည်းပျက်စီးဆုံးရှုံးတာတွေရှိခဲ့ပါတယ်။မြို့ရင်းပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။မပြသေးဘူးရှင်။အော်တိုက်ပွဲတော့မဖြစ်တော့ဘူး။မပြမခံသေးဘူးလူငယ်တွေကနားနဲ့ပိတ်ထားတာ။ကျွန်တော်အခုနေတဲ့ရွာကိုယ်ပဲဒီဘက်ကိုထွက်လို့မရဘူးအခုဟာရှင်မင်းတို့တည်းနဲ့လေရင်ပြစ်ကြတဲ့ဟာတွေ။ဩအိမ်နေပြစ်စီတာတွေများတယ်။ဘုံကြီးကြောင့်ကြီးလည်းပြစ်စီသွားပြီ
။ခမ်းဘတ်မြို့တွင်တိုက်ပွဲဖြစ်တဲ့နေရာတွေမှာနေအိမ်ဆယ်လုံးကနေအလုံး20အထိပျက်စီးဆုံးရှုံးခဲ့ရပြီးအရင်အတွက်အတိအကျကိုတော့စီရင်ကောက်ယူမရသေးဘူးလို့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။ခမ်းဘတ်မြို့ကိုကာကွယ်ရေးအဖွဲ့တွေကသိမ်းပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေချိန်မှာပဲစစ်တပ်ဖက်ကအင်အားနေရာနီးပါးနဲ့ဒီဇင်ဘာ6ရက်ကပြန်လည်ထိုးစစ်အတွက်ပြင်ဆင်ခဲ့တာဖြစ်ပြီးဒီဇင်ဘာ10ရက်နေ့မှာတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်မှာစစ်ကြောင်းထိုးလာတဲ့အမတ်89လက်အောက်ခံခမရ39နဲ့ခလာရ118တပ်တွေပြန်လည်ဆုတ်ခွာထွက်ပြေးသွားပြီးခမ်းဘတ်မြို့ကိုကာကွယ်ရေးအဖွဲ့တွေဖက်ကပြန်လည်ထိန်းချုပ်နိုင်ခဲ့တာပါတိုက်ပွဲမှာစစ်တပ်ဖက်က30ဦးသေဆုံးခဲ့တယ်လို့18ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး2ဦးကိုတော့စစ်တုံ့ပန်အဖြစ်ဖမ်းဆီးနိုင်ခဲ့တဲ့အပြင်လက်နက်တွေလည်းသိမ်းဆည်းရမိတယ်လို့အမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်စကိုင်းတိုင်းထဲကတပည့်ရင်မြို့မှာဆိုရင်လေစစ်သက်ကဒီဇင်ဘာ16ရက်ကစပြီးတော့ဒီကနေ့အထိနေမြေရှင်းလင်းရေးစစ်ကြောင်းထိုးနေတဲ့အတွက်ဒေသခံ2000လောက်ဟာဘေးလွတ်ရာသိမ်းရှောင်နေရပါတယ်တပည့်ရင်မြို့အနီးနှမိုင်ပတ်ချလဲကကြေးရွာတွေကိုအထူးကနေမြေရှင်းလင်းနေတာဖြစ်တယ်လို့လဲဒေသခံတို့ကအခုလိုပြောပါတယ်
။တပည့်မြို့ရဲ့တောင်ဘက်ကနှမိုင်သွားရွာတွေရပြည့်လျှို့နေ။ဆက်ချောင်းနေတာစကြောင်းထွက်လာတာလေးမနေ့ကအချိန်နေစပြီးတော့အောင်ကျန်းတာဆိုလို့ရွာဝင်တော့ပေါ့ပြစ်ခတ်ပြီးတော့မနေ့ကခွန်တိုင်းဝစ်နိုင်လာကနေစဝင်တာ။ဒီနေပိုင်းရောက်တော့ပင်စီဆိုတဲ့ရွာကိုကူးတာပင်စီကိုညားရိုက်ပတ်ဆိုတာပေါ့။ဒီမနေ့ခေတ်ရောက်တော့ခရောင်းဆိုတဲ့ရွာဘေးကိုစကြောင်းထွက်သွားပြီးပကန်းရွာကိုကူးရောက်နေတာပကန်းရွာကိုတက်ဆွဲထားပကန်းရဲ့နဗဲလာရဲ့တော့လူကြီး2000နီးပါးလောက်ပြီးရမှာပေါ့အဲ့ဒါပကန်းနဗဲလာပြန်ကြအဲ့ဒါရွာလေးရှင်းလို့လက်တည်ကျလို့ပုံတွေတွက်လို့မရဘူးပေါ့ကလေး2000ဖြစ်ရင်တော့3000လောက်ဖြစ်ရင်ဖြစ်သွားပေါ့စစ်ကြောင်းကယူနေရဆိုတော့ဂျွာကြီးတွေဆိုရင်တော့လူငယ်အားပူတာပေါ့သူကဂျွာနာကတ်လာမှကြီးကြတာလေ
ဒါအပြင်တပည့်ရင်မြို့မှာရှိတဲ့အစိုးရဝန်ထမ်းတွေနဲ့မိသားစုတွေကိုလည်းခရိုင်မြို့ဖြစ်တဲ့ရေဦးမြို့ကိုစစ်သက်ကလုံခြုံရေးယူပြီးတော့ကားနဲ့ခေါ်ဆောင်သွားတယ်လို့လည်းဒေသခံတွေကပြောပါတယ်ဒါကစကိုင်းတိုင်းထဲကအခြေအနေပါမကွေတိုင်းကြောက်တို့ဘက်မှာဆိုရင်လဲစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲနဲ့ဒီဇင်ဘာ12ရက်နဲ့18ရက်တို့မှာလေကြောင်းတိုက်ခတ်မှုနှစ်ကြိမ်ပြုလုပ်ခဲ့တာကြောင့်ဒေသခံတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။တောတောင်တွေထဲသိမ်းရှောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့လဲစစ်ဘေးရှောင်ဖူးညီနေသူတို့ကအခုလိုပြောပါတယ်။ဆ
င်းရဲနေရအဲ့ဒီဟိုပေါ်ကြောက်ဆဲရောပြီးတော့ကြောက်ဆဲရော
ဒီကုန်းနေရရမရှိဘူးရှင်ဟိုကကျွန်တော်ဟိုသူတို့တော့ဟိုဘောရွာနဲ့စီတိတ်ခန်းကြားလေးကိုကြာသွားတာရှင်ဘာလို့လာဖြစ်တာလဲမသိဘူးရှင်စစ်ကြောင်းလည်းမရှိတိုက်ပွဲလည်းမရှိဒီတိုင်းမလာကြည့်သွားတာမနေ့ကကြောက်ထူတိုင်နေလေးကတပြေးရွာနဲ့နှစ်တုံးရောက်ပြတာတပြေးရွာမှာတပြေးရွာမှာကြတော့စတင်ကြောင်းနဲ့အိမ်ကလုံးနဲ့ပေါ့နော်အဲအိမ်ကလုံးနဲ့ပြည့်စည်ကြတာပေါ့လူတွေကအရှိတ်ကြိတ်မရှိပါဘူးတိုက်ပွဲမဖြစ်ဘူးဘယ်မှာမှတိုက်ပွဲမဖြစ်ဘူးအဲ့ဒါကသူကလိုက်ပြနေတာပေါ့နော်တောက်တော့ဖို့အကူအညီလို့လိုနေတာပေါ့ကျမတို့လည်းအခုလုံးလုံးပြန်သထောင်းဆောင်နေကြတယ်ကျမတို့လည်းအဖြစ်ကိုတင်ထားလို့ရှိသေးတယ်ဆိုတော့
ဒါအပြင်ကြောက်ထုအမြောက်တက်တဲ့ကလက်ကာကြေးဝါတွေဟာလည်းရွာလုံးကျတိန်ရှောင်နေရတာပါတောတောင်တွေထဲမှာဖြစ်သလိုနေထိုင်နေကြတာဖြစ်ပြီးစစ်ရှောင်ဥယျာဉ်နှထောင်ကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်